2019ခုနှစ်ကရခိုင်ပြည်နယ်မှာတပ်မတော်ရဲ့စစ်ဆင်ရေးအတွင်းရိုဟင်ဂျာ10ဦးတပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးထောင်ဒဏ်10နှစ်ပြစ်ပေးခံနေရတဲ့တပ်မတော်သား9ဦးကိုပြစ်ဒဏ်ကနေစော်ပြီးပြန်လွှတ်ပေးလိုက်တယ်လို့အကျဉ်းထောင်အရာရှိ2ဦးနဲ့အဲ့ဒီတပ်မတော်သားတွေနဲ့အကျဉ်းထောင်မှာဆုံခဲ့ဘူးသူ2ဦးပြန်လွှတ်လာတဲ့တပ်မတော်သား2ဦးက Reuters သတင်းဌာနကိုပြောခဲ့ပါတယ်။အဲ့ဒီတပ်မတော်သားတွေကိုပြီးခဲ့တဲ့နိုဝင်ဘာလကပြန်လွှတ်ပေးလိုက်တာလို့ဆိုပါတယ်။အင်းဒင်ရွာလူသတ်မှုနဲ့ပတ်သက်ပြီးအလားတူထောင်ချခံခဲ့ရတဲ့ရခိုင်ရွာသားတဦးကတော့ဒီနေ့ထိပြန်လွတ်မလာသေးပါဘူး။ခုလိုနှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့တပ်မတော်သားတွေကိုပြည်ထောင်ကနေစော်ပြီးလွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးတရားလွတ်တော်ရှိနေဦးကြည်မြင့်က
2018ခုနှစ်ကဥရိယကျွန်တော်နိုင်ငံအစိုးရမေယာဖြစ်နေပြီ။ပြည်အနိုင်ကိုယ်တိုင်ကကြိုင်းကြောတာ။အဲ့တော့အစိုးရမေယာဖြစ်နေတဲ့အခါကျတော့ရှစ်တက်ကလည်းသူတို့ဒီသူတို့လုပ်ရသူတို့လွတ်လပ်စွာစီမံခန့်ခွဲတယ်ကျွန်မနှစ်ရပမာဏဖြစ်နေတယ်။တရားဥပဒေစိုးမိုးကြီးဟာတနိုင်ငံလုံးမှာအရသာစိုးဟာတက်မတော်နဲ့ပတ်သက်လို့ရှိရင်မစိုးဘူးပေါ့ဗျာ။အဲ့တော့တက်မတော်နဲ့ပတ်သက်တဲ့လူဆောင်ချက်တွေဥမာတောင်းတကူမှာမွတ်စလင်တွေဝိပုနာကနောက်ဖြစ်တယ်။ဥပဒေကြီးတို့လောဟုတ်ကြီးနိုင်အောင်လုပ်ကြည့်နိုင်အောင်ဆန့်ကြီးတွေကြိုးကြည့်နိုင်ကြိုးနေတယ်။အဲ့ဒါအညာပတ်သက်လို့ရေတပ်ဖွဲ့ကမသိကြအောင်ဆောင်နေတယ်။လိုက်လံဖမ်းကြည့်ရတယ်မလုပ်ဘူး။အဲ့ဒီအရာကြီးကအများပြားပဲရှိတယ်။တတိလုံးဆိုတရားဥပဒေစိုးမိုးကြီးမရှိဘူး။
လူခွေရဲကာကွယ်မြင့်တင်သူများကွန်ရက်ကဥမမောင်လေးရလည်းနှစ်ရှည်ပြစ်ဒဏ်ချမှတ်ခံထားရတဲ့တပ်မတော်သားတွေကိုပြစ်ဒဏ်ကနေဆုံးလွတ်ပေးလိုက်တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
တပ်ကနေဒီလိုကိစ္စတွေကိုဒါအနေနဲ့လှုပ်လာတဲ့အခြေအနေဖြစ်တယ်ဒီဖြစ်စဉ်တွေကတနည်းပြောရင်တော့တရားဥပဒေမစိုးမိုးဘူးဆိုတာကိုအဓိကပေါ်ပြတာပဲနောက်တစ်ချက်ပိုအရေးကြီးတာကကျွန်တော်တို့နိုင်ငံမှာအထူးသဖြင့်လူခွေချိုးဖောက်မှုနဲ့ပတ်သက်လာရင်80ရာခိုင်နှုန်းကကျွန်တော်အစိုးရကချိုးဖောက်တာဖြစ်ပါတယ်အဲ့ဒီ80ရာခိုင်နှုန်းထဲမှာမှခမျာများ88 89ရာခိုင်နှုန်းကတက်ဆိုင်ရာလက်နက်ကင်အဖွဲ့အစည်းတွေထိုးဖောက်တဲ့ကိစ္စတွေဖြစ်နေပါတယ်အခုချိန်အထိကျွန်တော်တို့ကဒီဘက်မှာခရစ်ပေးနေရတယ်ဒီဘက်မှာမသိချိုးချုံပြုပေးနေရတယ်ဥပဒေနဲ့အညီမဆောင်ရနိုင်ဘူးဥပဒေနဲ့အညီမဆောင်ရဘဲနဲ့တက်ကနေပြီးတော့ဥပဒေရဲ့အထက်ပေါ်မှာရှိနေတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ
်ဒီအင်းဒီရွာလူသတ်မှုကြောင့်နှစ်ရှည်တောင်တန်းချမှတ်ခံထားရတဲ့တက်မတော်သားစစ်တီတွေနဲ့အရာရှိတွေအချင်းနောင်ထဲမှာမရှိတော့ဘူးဆိုတာနဲ့ပတ်သက်ပြီးနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကကိုဗိုလ်ကြီးကအခုလိုပြောပါတယ
်ဒီဖြစ်စဉ်ကတကယ်မှန်တယ်လို့ရှိရင်တော့လုံးဝတင့်တော်တဲ့ကိစ္စမဟုတ်ဘူးပေါ့နော်ဆိုတော့တက်မတော်သားတွေကလုံးကျင်တာလုံးခွင့်ရသွားတဲ့ပုံစံမျိုးတက်ရောက်သွားရင်ဒါမကောင်းဘူးပေါ့ဆိုတော့ဒီကဘာပဲဖြစ်လို့လူပတ်မှုကျိုးလွန်တာဖြစ်တယ်နောက်ပြီးတော့ကျွန်တော်ဂျီနီဗာကွန်ဗင်းရှင်းနေအများကြီးပေါ့နော်နိုင်ငံတကာစီမံစည်းကမ်းတွေကိုလည်းချိုးဖောက်တာဖြစ်တယ်ဒီလိုလူမျိုးတွေကတော့မင်းမင်းဆန်းဆန်းလွတ်ပြေးတယ်ဆိုတာမျိုးကတော့မသိတော့
ဒါကတော့အင်းတင်ရွာလူတက်မှုကြောင့်နှစ်ရှည်ထောင်တဲ့ချမှတ်ခံထားရတဲ့တက်မတော်သားတွေအချင်းဆောင်တွေကနေဆုံးလွတ်ပေးလိုက်တယ်ဆိုတဲ့နဲ့ပတ်သက်ပြီးတင်ပြခဲ့တာပါရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာမှာဘလူးရင်ဂျာ10ဦးကိုရွာသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ပစ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတပ်မတော်အရာရှိ4ဦးနဲ့စစ်တီ3ဦးကိုတပ်မတော်ကထုတ်ပယ်ပြီးထောင်ဒဏ်10နှစ်စီချမှတ်အရေးယူခဲ့တာဖြစ်ပါတယ်ရှင်။